မစ္စတာပင်နေရိုကသူဟာမြန်မာနိုင်ငံမှာ9ရက်တာနေထိုင်ခဲ့ရမှာ2ရက်ကရန်ကုန်မြို့မှာဖြစ်တဲ့အကြောင်းအဓိကအပြင်ကတော့အစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ရတဲ့အကြောင်းအစိုးရအရာရှိတွေတဲကသူတွေ့လို့သူတွေနဲ့တွေ့ခွင့်ရခဲ့ရမှာဝန်ကြီးတွေရဲအရာရှိတွေလည်းပါဝင်တဲ့အကြောင်းပြောပြပါတယ်သူကတွေ့လို့ပေမဲ့တွေ့ခွင့်မရခဲ့တဲ့တဦးဒီတော့အစိုးရအရာရှိကတော့စစ်အစိုးရခေါင်းဆောင်ဖြစ်ပါတယ်လို့လည်းပြောပါတယ်ဒါအပြင်သူတွေ့ဆုံမေးမြန်းခွင့်ရသူတွေထဲမှာအချင်းကြသူတွေလည်းပါဝင်တဲ့အကြောင်းကိုအခုလိုပြောပါရစ
ေ I visit several locations I interviewed five prisoners and
သူဟာအချင်းသား9ဦးနဲ့တန်ဃာတော်12ပါးကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့အကြောင်းပြောပါရစေဒါအပြင်နိုင်ငံသားတန်အရာရှိတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ဌာနေကုလသမဂ္ဂအဖွဲ့ဝင်တွေကိုတွေ့ဆုံခဲ့ပါရစေကုလသမဂ္ဂနဲ့နိုင်ငံတကာရဲ့မြန်မာနိုင်ငံအရေးဆောင်ရွက်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ဘယ်လိုယူဆပါသလဲလို့မေးမြန်းရမှာတော့
The UN bodies must continue following the situation very closely.
ကုလသမဂ္ဂအဖွဲ့ကြီးဟာမြန်မာနိုင်ငံတွင်းကအခြေအနေတွေကိုအင်မတန်ကိုနီးနီးကပ်ကပ်စောင့်ကြည့်ရမှာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကရောလူအခွင့်အရေးကောင်စီကပါဒီလိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒါအပြင
် Second, I think that the coordination among countries the ASEAN
ဒုတိယအရေးကြီးဆုံးအချက်ကတော့အာဆီယံနဲ့တခြားနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုဆက်လက်လှုပ်ဆောင်ကြဖို့ဖြစ်ပါတယ်။ဒါအပြင်တတိယအချက်အနေနဲ့သူ့ရဲ့လေ့လာတွေ့ရှိမှုတွေကတော
့ 3 I haven't seen yet any change in the country. I think that
မြန်မာနိုင်ငံထဲမှာအပြောင်းလဲတစ်စုံတရာကိုသူမတွေ့ရသေးပါဘူး။ဒါကြောင့်အခုဖြစ်သွားခဲ့တဲ့အရေးခင်းကိုအခွင့်အခါကောင်းတစ်ခုအနေနဲ့အသုံးချပြီးတော့အမှန်တကယ်အပြောင်းလဲဖြစ်ပေါ်လာစေတဲ့ကနဦးအစဖြစ်အောင်လှုပ်ဆောင်တင်ပါလိ
မ့်။ As all the marches, the protests show the society is eager to have some basic freedoms. I think that
အခုလိုလူတို့အင်အားနဲ့ဆန္ဒပြကန့်ကွက်မှုတွေကဘာကိုပြနေသလဲဆိုရင်မြမလူအဖွဲ့အစည်းတစ်ခုလုံးကလွတ်လပ်မှုကိုအင်မတန်လိုလားနေတယ်ဆိုတာပါပဲ။အခုအခါဟာဒီလိုအပြောင်းလဲလှုပ်ဖို့တကယ့်အချိန်အခါကိုရောက်နေပါပြီလို့ပြောသွားပါလိမ့်။မစ္စတာပင်နေရိုကအသေးစိတ်အချက်အလက်တွေကိုတော့သူမပြောဆိုလိုသေးကြောင်းလာမယ့်ဒီဇင်ဘာလ17ရက်နေ့မှာမစ္စတာပင်နေရိုဟာကုလသမဂ္ဂမှာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းတွေ့ရှိချက်တွေကိုအစီရင်ခံမှာဖြစ်ကြောင်းပြောဆိုပါရီဒီလိုအစီရင်ခံချက်ကနေဘယ်လိုအကျိုးရလဒ်တွေကိုမျှော်လင့်ထားပါသလဲလို့မေးမြန်းရမှာတော
့ I hope that Human Rights Council will act after the presentation.
သူရဲ့အစီရင်ခံစာတင်ပြပြီးမှာတော့ကုလသမဂ္ဂလူအခွင့်ရေးကောင်စီကနေပြီးတော့အရေးယူဆောင်ရွက်မှုတွေလုပ်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာပင်နေရိုက RFV ကိုပြောဆိုသွားတာပါရှင်